ပရောဖက်ရှင်များခင်ဗျာပြီးခဲ့တဲ့2015ခုနှစ်အတွင်းနေရသစ်ကိုရှာဖွေရင်းဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်မှာတည်ဆုံးခဲ့ကြရတဲ့မြန်မာနိုင်ငံကရိုဟင်ဂျာခေါ်မွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေထွက်ခွာခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားစုစုပေါင်း390ဝန်းကျင်ရှိမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမြင်းကြီးရုံး UNHCR ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုပင်လယ်ကိုကူးဖြတ်တဲ့သူတွေတည်ဆုံးခဲ့ရတာရဲ့အဓိကအကြောင်းရင်းဟာသူတို့စီးနင်းလိုက်ပါသွားကြတဲ့လေတွေပင်လယ်ပြင်မှာနစ်မြုပ်လို့တည်ဆုံးကြရတာတဲ့သူတို့ကိုခေါ်ဆောင်လာခဲ့တဲ့လူမောင်ခိုသမားတွေရဲ့မတော်မတရားပြုမှုဆက်ဆံတာတွေစိတ်ထင်သလိုသက်ပြတ်ပြစ်တာတွေကြောင့်ဖြစ်တယ်လို့အင်ကာနေကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂညဉ့်ညာချက်တရမှာဖော်ပြပါတယ်။မနေ့ကဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်တွေကိုဖျက်ဆီးခဲ့ကြတဲ့ရွှေပြောင်းသွားလာသူအရေးတွက်နဲ့ပတ်သက်ပြီး UNHCR ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာမနေ့ကပြောဆိုခဲ့ရမှာ
UNHCR has been unable to verify the conflicting information so far and we are seeking details from the
ရွှေပြောင်းသွားလာသူတွေအရေးတွက်နဲ့ပတ်သက်ပြီးမတူကွဲပြားတဲ့ဖော်ပြချက်တွေရှိနေပေမဲ့ယုံကြည်ရတဲ့စာရင်းစရာတွေအရကတော့မနေ့ကအရှိတောင်အရှဒေသတစ်ခွင်လုံးမှာလူမောင်ခိုလီတွေနဲ့ပင်လယ်ကိုဖျက်ဆီးခဲ့ကြတဲ့ရွှေပြောင်းဒုက္ခသည်စုစုပေါင်း 33,600 ဝန်းကျင်ရှိခဲ့ရမှာဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်မှာတင်ရွှေပြောင်းသူပေါင်း 32,600 ဝန်းကျင်ရှိခဲ့တာပါအဲ့ဒီရွှေပြောင်းသူတွေဟာရိုဟင်ဂျာခေါ်မွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပါတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ဒါ့အပြင်ပြီးခဲ့တဲ့နှစ်မေလနဲ့ဇွန်လအတွင်းကပင်လယ်ကိုကျော်ဖြတ်ရွှေပြောင်းသူတွေရဲ့လေတွေကိုဆိုင်းယားနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားအင်ဒိုနီးရှားစတဲ့နိုင်ငံတွေကသူတို့ရဲ့ကမ်းခြေတွေကိုအကန့်မခံတဲ့အတွက်ပင်လယ်ပြင်မှာစားနပ်ရိက္ခာနဲ့တောက်ရီပြက်လက်သွားခဲ့ရတာကဒုက္ခသည်ချင်းခိုက်ရန်ဖြစ်ပေါ်တတ်ဖြတ်ကြလို့တည်ဆုံးခဲ့ရတာတွေလည်းပါဝင်တယ်လို့ကုလသမဂ္ဂအစိုးရခန်းစာကဖော်ပြပါတယ်အဲဒါကြောင့်တချို့တည်ဆုံးရတဲ့ကိစ္စတွေမှာလေတွေကိုကမ်းကပ်ခွင့်ပေးလက်ချင်းအပြင်လူတွေတည်ဆုံးရတဲ့အခြေအနေကနေတာစီကောက်ွယ်နိုင်ပါတယ်လို့လည်းဖော်ပြထားပါတယ်အစိုးရခန်းစာတစ်စုံအစိုးရကတော့မနှစ်ကအရှိတောင်အရှကပင်လယ်ဖြတ်ရွှေပြောင်းတဲ့သူတွေတည်ဆုံးခဲ့တဲ့အရေးအတွက်ဟာမနှစ်ကမြေထဲပင်လယ်ထဲကပင်လယ်ဖြတ်ဒုက္ခသည်တွေတည်ဆုံးခဲ့ရတဲ့အရေးအတွက်တဲ့သုံးစပို့ပြီးတော့များပြားတယ်လို့ဖော်ပြထားပါတယ်အခုလိုလူတွေသက်ဆုံးဆန်ဖြားနေရာရွှေပြောင်းကြရတဲ့အဓိကအကြောင်းရင်းကိုမဖြေရှင်းနိုင်သေးသရွှေပြောင်းသူတွေအနေနဲ့လူမောင်ခိုသမားတွေစီကိုသူတို့ရဲ့ဘဝနဲ့အသက်တွေပုံအပ်ပြီးတော့လုံခြုံတည်ငြိမ်နိုင်မယ့်နေရာတွေကိုဆက်လက်ပြီးတော့ရှာဖွေနေကြဦးမှာဖြစ်တယ်လို့ယုံကြည်ကြောင်းလဲ UNHCR ပြောခွင့်ရသူကဆိုပါတယ်ဒီကစားနဲ့ပတ်သက်ပြီးအမေရိကန်အင်မြူတော်ပြောခွင့်ရသူကလည်
း The United States would contribute to an emergency appeal by the International Organization for Migration to support a
ရွှေပြောင်းသူတွေအရေးနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံတွေချက်ချင်းလက်ငင်းဆောင်ရွက်ရမယ့်ကိစ္စ၃ခုရှိနေပါသေးတယ်။လေဆီဒုက္ခသည်တွေအာဏာရကင်းကင်းကမ်းခြေကိုကတ်နိုင်မဲ့နေရာတွေဖန်တီးပေးရေးလုံလောက်တဲ့ကြိုဆိုလက်ခံရေးနဲ့ရောက်ရှိလာတဲ့သူတွေကိုစနစ်တကျစစ်ဆေးစည်ရင်ပြုစုရေးတွေလိုအပ်ပါတယ်။အဲ့ဒီလုံခြုံရေးတွေကိုတက်ညီလက်ညီခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြဖို့လည်းလိုအပ်ပါတယ်လို့ပြောဆိုခဲ့တာပါ။ပြီးခဲ့တဲ့2012ခုနှစ်ကစလို့အန္တရာယ်ကြီးမားလာတဲ့ပင်လယ်ဖြတ်ရွှေပြောင်းသူရိုဟင်ဂျာခေါ်မွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားစုစုပေါင်း 38,000 နီးပါးရှိခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂအစိုးရခန်းစာတစ်စုံအရတစ်ကမ္ဘာလုံးအတိုင်းအတာနဲ့နိုင်ငံမဲ့သူပေါင်း 10,000 ဝန်းကျင်ရှိတယ်လို့ခန့်မှန်းထားရမှာမြန်မာထိုင်းနဲ့နီးပါးနိုင်ငံတွေမှာအများဆုံးဖြစ်တယ်လို့လည်းဖော်ပြပါရှိပါကြောင်းအစိုးရခန်းတင်ပြအပ်ပါတယ်ခင်ဗျာ။